ဘုဒ္ဓမြို့နယ်အတွင်းကဂျာကန်ကွင်းပေါက်တတော်ကျဝိုင်းအတွင်းစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေတရားမဝင်ဝင်ရောက်လုပ်ကိုင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆယ်စုနှစ်နှစ်ခုသုံးခုလောက်ဓမ္မဦးကျလုပ်ကိုင်နေခဲ့ကြတဲ့တောင်သူတွေကိုတတော်ဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ခြင်းဖြစ်ကြောင်းအရာဝတီတိုင်းတောင်သူလေသမားတမကဥက္ကဋ္ဌဦးအောင်မိုးဝင်းကပြောပါတယ
်ကျွန်တော်တို့ဟိုလောက်တာဆိုတဲ့နေရာကကျွန်တော်တို့ပင်မပိုင်းမှာရှိတယ်ပင်မပိုင်းမှာရှိတဲ့အခါကျတော့အဲ့ဒီမှာတတော်ကျူးပိုင်းကြီးရှိတယ်အဲ့ဒီတတော်ကျူးပိုင်းကြီးရဲ့သုံးပုံနှစ်ပုံကဒီရောကြီးဖြစ်တယ်ဒီရောလို့သူသတ်မှတ်ထားတဲ့နေရာကြီးဖြစ်တယ်အဲ့တော့အဲ့ဒီအပေါ်မှာအခုပြီးရတဲ့ရက်ဟိုမကြာခင်ရက်တွေကတော့ကျွန်တော်ဒီဇာပိုင်းကြီးထဲမှာဟိုဒီခန်းနေပေါ့နော်ဒီသမားကြီးအန်းခံတယ်တော်ကြီးခန်းခံရတယ်အဓိကတော့သူတို့ကတစ်တော့ကနေပြီးတော့တစ်တော့ထဲမှာကျူးကျော်ဝင်ရောက်ပါတယ်ဆိုပြီးတော့ခန်းလာတယ်ဒါပေမဲ့ဟိုတကယ်ကြတဲ့အခါကျတော့ဒီတောင်ကြီးကနှစ်ပေါင်း20ကျော်30တချို့ဆိုရင်30ကျော်လောက်ပြီ30ကျော်လောက်ဖြစ်နေပြီပေါ့ဒီထဲမှာဓမ္မခါကြပုံစံမျိုးပေါ်မှာကျွန်တော်တို့ဒီတောင်ကြီးဟောကြလို့ရှိတယ်အခုဓမ္မခါကြပုံစံမျိုးတွေဖြစ်နေပါအဲ့ဒါကြောင့်မလို့ဒီဟာတွေကဘယ်လိုပဲဖြစ်ဖြစ်သူတို့ရဲ့ညီကြားချက်အစီချုပ်ထားပြီးတဲ့ညီကြားချက်တွေရှိတယ်ဒီဓမ္မခါကြဖြစ်နေတဲ့တောင်သူကြီးအထက်မှာအခုလိုလဲလုပ်ငန်းအပြင်ပါလုပ်ငန်းတွေရှိတယ်။နောက်ဒီသဘာဝနဲ့ဟိုဒီကျွန်တော်တို့ဒီတိတ်တန့်ကြီးရဲ့ဟိုတိတ်တန့်ကြီးမကြသဘာဝမကြဆိုတဲ့ပုံစံမျိုးတွေနဲ့ဒေသခံတွေလုပ်ငန်းချနေတာကြီးရှိတယ်။ဒီလိုအနေအထားမျိုးတွေမှာတကယ်သာရီယာအချိန်မှန်နေဖြစ်တဲ့အတွက်သူတို့ရဲ့ညီကြားချက်အတိုင်းနောက်ဆုံးတော့ဒီပဲခန်းနေပြီးမှညီကြားချက်တွေထွက်လာရှိတဲ့ကတော့မှာအဲ့ဒါမျိုးဒီသူတွေကိုဘလို့သူတို့ရဲ့စောင်းဝင်နေကြီးအတွက်ဒီလုပ်ငန်းတွေလည်းအခြေခြေဖြစ်နေဖြစ်တဲ့ဆိုဘလို့ခိုင်နိုင်မှမပြန်လုပ်ပြီမလဲဆိုတော့ဆုံးစားကိုကျွန်တော်တို့ကအဲ့ဒါကိုသိရှိနေတယ်။ဒါတို့ကအခုတင်းနာရှင်းရှင်းလေးလုပ်တယ်ဆိုတာလေသူတို့ကအဲ့ဒီရက်မှာသူတို့ကတခါတည်းနဲ့ဒီဟိုလူအယောက်30လောက်ကိုသူတို့ကဖမ်းဖို့လုပ်တာ။အဲ့ဒါမျိုးကျွန်တော်တို့က6ယောက်လောက်ဖမ်းပြီးတဲ့အချိန်မှာကျွန်တော်တို့ကဒါရီယာကျွန်တော်တို့ကတောင်းပန်တဲ့မှာဆက်မကဖြစ်တဲ့အတွက်ဒါမှမဟုတ်ဒီဘက်ကနေပြီးတော့ခုကကာကွယ်ရမယ်ဆိုပြီးတော့ကျွန်တော်ပြောလိုက်တဲ့အချိန်မှာအဲ့ဒါကြီးနည်းနည်းလေးရက်ကန်ပါလာတယ်
အခုပြဿနာဖြစ်နေတဲ့ကြာကန်ကွင်းပေါက်တစ်တော်ကျွိုင်းအတွင်းပဇွန်မွေးမြူရေးငါးဖန်းလုပ်ငန်းရေငန်တားတမန်နေတိဆောက်ပြီးတစ်ပင်ခုတ်ချင်းနေပြုတ်လုံနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဖန်းစီခံထားရသူတွေကိုမြို့နယ်ဦးစီးမှုကတရေလိုပြုတ်ပြီးတစ်တော်ဥပဒေပုံမှ40ကကြီးကငယ်ကကြီး41ကကြီး42ကကြီးစတဲ့တစ်တော်ဆက်ခင်ကျွကျော်မှုတွေနဲ့လောက်ပုတ္တမြို့နယ်တရားရုံးမှာတရားစွဲဆိုထားတာဖြစ်ပါတယ်အခုတစ်တော်ဦးစီးဌာနနဲ့ထိတိုက်ရင်ဆိုင်နေရတဲ့ဒေသမှာလောက်ကင်စားတောက်နေကြတဲ့တောင်သူအရေးအတွက်900ဝန်းကျင်လောက်ရှိတယ်လို့လည်းဦးအောင်မိုးဝင်းကပြောပါတယ်။ဒါကြောင့်ဒီကိစ္စကိုမြတ်မြတ်တရပြေလည်အောင်အချိန်မီဖြေရှင်းနိုင်ခြင်းမရှိရင်ရေရှည်မှာပြဿနာတက်နိုင်တယ်ဆိုတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကိုသူတို့ဘက်ကအသိပေးအကြောင်းကြားခဲ့တယ်လို့ဆိုပါတယ
်။သူတို့ရဲ့တစ်တော်ဌာနမှာဥပမာတစ်တော်ဌာနမှာဧကတသိန်းရှိတယ်ပေါ့ကွယ်။ဒါကတသိရှိလို့ရှိရင်သူတို့ဒီဧက9000ကိုပြန်ပြီးပယ်ပေးပြီပြီပယ်ပေးပြီဆိုတဲ့ဥစ္စာသူတို့ရဲ့ညှိနှိုင်းချက်တွေကဧက9000ကိုသူတို့တတော်ဌာနတွေကနေပြန်ပြီးထုတ်ပေးပြီဖြစ်တဲ့အတွက်သူတို့လက်ကွင်းစုဖြစ်ပြီဖြစ်တဲ့ကြံနေတော့ဧက9000ကိုတော့ဘလို့နည်းနဲ့မှဟလာဒါတတော်ရဲ့ညီအချင်းနဲ့အပေါ်ကနေညှိနှိုင်းထားတာဖြစ်တဲ့အတွက်အဲ့ဒီမှာကျူးကျော်နေတယ်ဆိုရင်တော့သူတို့ဘလို့နည်းနဲ့ဖြစ်ဖြစ်ဆက်အေးအေးယူလို့ပြောတယ်အဲ့ဒီအပေါ်မှာကျွန်တော်တို့ကပြောတယ်ပါနေလို့ကျွန်တော်တို့ကထောက်ပြတယ်။အဲကြောင့်လည်းဆိုရင်ကျွန်တော်တို့2013ကနေနေကြီးတွေကိုပြည်တွေကိုဆင်းပြီးဒီနေရာဒီမှာဟလာဘလူတွေကဒေသခံတွေကဘာလို့ဒီစိတ်ထားသလဲဘလောက်ခိုင်မာအောင်လုပ်ထားသလဲဆိုတာကိုကျွန်တော်တို့စစ်စစ်ခိုင်းတဲ့အချိန်မှာမစစ်စစ်တဲ့အတွက်စစ်တာအသေးချာမစစ်တဲ့အတွက်ဒီနေရာမှာတကယ်ဒေသခံတွေနေနေတာကိုဒီနေရာဒီဒေသခံတွေမရှိပါဘူးလို့သိင်းနေပြင်ထားတဲ့အတွက်အဲ့ဒါကိုမှစက်ပြီးအရေးကြီးပါမယ်ဆိုရင်အနည်း50လောက်ရွာကြီးဖြစ်နေတာနော်အနည်း20ကျော်30လောက်ဒေသခံတွေကုတ်ဖြေရှင်းနေပြီးတော့လုပ်နေတာဒီနဲ့ကွာချိတ်တိုက်ရေဆိုင်ရရင်ပြဿနာကြီးအကြီးကြီးဖြစ်လာနိုင်တယ်လို့ကျွန်တော်အဲ့ဒါကိုပြောပြရတယ
်။အခုပြဿနာဖြစ်နေတဲ့တစ်တော်ကျွိုင်းအတွင်းမှာတင်မူလကဓမ္မဦးချနှစ်ပေါင်းများစွာလုတ်ကင်လာကြသူတွေနဲ့ပြီးခဲ့တဲ့အစိုးရလက်ထက်အတွင်း2013ခုနှစ်မှာတစ်တော်ဦးစီးဌာနကအကွက်ချပြီးလက်သမားတွေကိုလုတ်ကင်စားတောက်လို့ရနိုင်တဲ့မြေကွက်တွေရောင်းချခဲ့တဲ့အချိန်မှာဝယ်ယူပြီးလာရလုတ်ကင်ကြသူတွေအကြားအချင်းများရံဖြစ်တာမှာအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့တယ်လို့ဦးအောင်မိုးဝင်းကပြောပါတယ
်။မနည်းကတော့ဆိုလို့ရှိရင်အဲ့ဒီပစ်တော်ထဲမှာလေလေသမားကြီးကြီးခုတ်ကြထိကြဖြစ်ကြတယ်။အဲ့ဒါကမနည်းကလူတွေတည်ကြတယ်။ဝါမင်းနဲ့ထိုးတာဒီဟိုတယောက်ကနောက်တယောက်ကလည်းဒီဇေဘင်းကိုခုတ်ခံရတာ။အဲနောက်တယောက်ကတော့ဟိုဘောင်ဇေဘွားတွေပိုင်းနဲ့ပြည့်ခဲ့တော့အားလုံးက3ယောက်ပေါ့နော်။3ယောက်မှာမနည်းကတော့တယောက်တည်သွားတယ်။အဲနောက်တယောက်ကလည်းအချင်းကြီးမကောင်းဘူးလို့ကျွန်တော်ဆက်ကြတယ်။ ဒါဆိုတော့လပ်ပတာကရှိတဲ့၃မှန်ဆေးရုံဆိုတာလပ်ပတာနဲ့၃မှန်ကြော့ကြော့တော့ကွာတဲ့နေရာမှာဆေးရုံပရင်းနေရာဆေးရုံတည်ထားတာအဲ့ဒီမှာမနည်းအထိအဲ့ဒီပေသွားတဲ့လူနာကိုလေဒီတနာကြီးခွဲနဲ့တနာကြီး45လောက်အထိလုံးဝကိုသူတို့ဆေးကုသမှုမပေးနိုင်ဘူးအဲ့လိုမပေးနိုင်တဲ့အတွက်ဒီလူနာတော်ကြစစပြီးတော့ဆေးကုတယ်လို့လုပ်မယ်လို့တွေးဟိုတွေးတွေပါလေချက်ရုံပဲရှိသေးတယ်လူနာပေသွားတာဒီအစိုးရကနေပြီးတော့အမိန့်ထွက်ထားတယ်ဒီတတော်ရှင်မှာပဲကြောင်းမဲပြောတာတတော်ကနေအရေးကိုဆောင်ရွက်မှုရှိဒါဆိုရင်ကျွန်တော်တို့လေသမားချင်းပြန်ပြီးတော့တွင်းနေကြနေတယ်အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ရဲ့တာဝန်ရှိတယ်လို့အဲ့မှာပြောသွားလို့ပြည့်ရပဲကြာနေဖြစ်တာပဲ
ဒီပြဿနာကိုကင်တွယ်ဖြေရှင်းတဲ့နေရာမှာဥပဒေလမ်းကြောင်းအရမှားယွင်းမှုတွေရှိနေတယ်ဆိုတာကိုလည်းတာဝန်ရှိသူတွေကိုသူတို့ဘက်ကထောက်ပြခဲ့တယ်လို့ဥအောင်မိုးဝင်းကပြောပါတယ
်နောက်တစ်ခုကအဲ့ဒါဥပဒေတွေလို့ပြောတယ်ဥပဒေတွေဒီဒီရက်ကလာတစ်လျှောက်လုံးမှာအပေါ်ကနေအောက်ကိုဆင်းလာရည်ဖြစ်တယ်။ကျွန်တော်တို့ဖြစ်နေတာဥပဒေဆိုတာအဲ့ဒါဒါတကယ်ဥပဒေပေါ့ဒီပြည်သူတွေကိုဟိုရာဇဝတ်မှုတွေမကျူးလွန်အောင်ဓမ္မမို့ရင်ဒီတစ်တော်တွေဆိုတဲ့တစ်တော်တွေပါကသူ့ဘာဒီတစ်တော်တွေကပေါက်ရောက်ပြီးတော့ဓာရီကိုတကယ်ကိုထိမ့်သိမ်းနိုင်အောင်မကျူးလွန်အောင်ဆိုပြီးတော့ဥပဒေတွေကဘယ်လိုပဲဖြစ်စေကလူတွေကိုဟိုကျွန်တော်တို့ဟိုကပေါ့ဟိုအဟံထားလုပ်ပြီးတော့ဖြစ်ဟိုရာဇဝတ်ဟိုကပေါ့ဟိုဟိုကဖြစ်အောင်လို့ဟိုအပြစ်မဖြစ်အောင်ဆိုပြီးလုပ်တာဖြစ်တယ်။ဆိုတော့အဲ့ဒီဥပဒေတစ်ခုပြဋ္ဌာန်းတော့မယ်ဆိုလို့ရှိရင်အခြေခံမျိုးဒီမှာဖြစ်နေတဲ့အခြေအနေကိုခင်ဗျားတို့တင်ကိုတင်ပြနိုင်ရမယ်။ဆိုပြီးကျွန်တော်အဲ့ဒါကိုပြောတယ်။အခုကအဲ့လိုမျိုးပဲနဲ့အောက်မှာစီရင်တွေကိုလိန်ရတယ်ဌာနဆိုင်ရာတော်တော်များများအဲ့စီရင်တွေအပေါ်တင်နေအပေါ်ကလူတွေကလည်းအဲ့စီရင်တွေကိုပဲကြည့်တယ်။ကြည့်ပြီးတော့အဲ့ဒီအပေါ်ကနေပြီးတော့ဟိုဒီစီရင်ပေါ်မှာအခြေခံပြီးတော့ဥပဒေကိုပြဋ္ဌာန်းတာရှိတယ်။ကျွန်တော်တို့တော်တော်များများကကျွန်တော်မြင်လာတော့အဲ့ဥပဒေကြီးပဲဖြစ်နေတဲ့အခါကျတော့အဲ့ဒီမြေပြင်ချီလီနဲ့ကွာတဲ့ခါလဲကြလဲကြဟောအဲ့ဒီမှာပြဿနာဖြစ်တာပဲ
ဒီပြဿနာပြည်လဲရေးကိုအထောက်အပြုစေမဲ့နီလန်းတွေကိုတိုင်းဒေသကြီးအစိုးရနဲ့တစ်တော့ဦးစီးဌာနကတာဝန်ရှိသူတွေထံတင်ပြထားတယ်လို့သိရပါပါတယ်ခင်ဗျာ